ကျမကစုမော်ပါရှင်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကကြောက်တလုံးဒုက္ခသည်စခန်းပြန်လည်နေရာချထားရေးအစိုးရရဲ့အစီအမံပေါ်မှာဒုက္ခသည်တွေရဲ့သဘောထားနဲ့လှူလာချက်တွေကိုပြောပြပေးချင်ပါတယ်ရခိုင်ပြည်နယ်မှာလွန်ခဲ့တဲ့1နှစ်2022ခုနှစ်ကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအတွင်ဆောင်အကြမ်းဖက်ပဋိပက္ခတွေကြောင့်နေနေမီးရှို့အုပ်စုလိုက်တိုက်ခိုက်ခံရမှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေရောမွတ်စလင်တွေပါအသက်ဘေးအလွတ်ရာကိုအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပြီးဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြရတဲ့အထက်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ကြောက်တလုံးဒုက္ခသည်စခန်းကဒုက္ခသည်တွေလည်းအပါအဝင်ဖြစ်ပါတယ်အဲ့ဒီဒုက္ခသည်တွေဟာကြောက်ဖြူမြို့ပေါ်မှာကိုအိုးကိုအိမ်ကိုစီးပွားရေးလုပ်ငန်းနဲ့နှစ်ပေါင်းများစွာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေဖြစ်ပြီးသူတို့မူရင်းနေရာတွေမှာပြန်နေထိုင်ခွင့်ရဖို့တာဝန်ရှိသူတွေနဲ့အချိန်ချင်းဆွေးနွေးခဲ့ပေမဲ့လည်းအခုချိန်ထိတော့မပြေလည်သေးပါဘူးအချင်းချင်းကြားမှာဘာပဋိပက္ခမှမရှိပဲမျိုးပေါ်မှာအတူရှင်တွဲနေထိုင်ခဲ့ကြရာကနေရုပ်ရင်းဆိုင်ခန့်အခြေအနေတွေဖြစ်ရချိန်မှာတော့ဒုက္ခသည်စခန်းနဲ့ဘလို့ရောက်သွားရသလဲဆိုတာကိုစနေနေ့ကအွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုက္ခသည်တူဖြစ်တဲ့ဥခင်ရွှေကပြောပြပါတယ်
။ဟောက်ဆက်လိုက်မတိုင်ခင်ကျွန်တော်တို့ကမျိုးပေါ်ရောက်ခွဲ့မှာကျွန်တော်တို့ဘိုးဘောမျိုးရောင်းဝယ်ဖောက်သွားပြီးအတူတကွာနေခဲ့တယ်။အာမပြဿနာဖြစ်ခဲ့ခြင်းဖြစ်ကျွန်တော်တို့ရှိရှိခင်ခင်နေခဲ့လဲဆိုရင်ကျွန်တော်တို့ဘေးကနေပြီးတော့ဒီဘက်မှာဗုဒ္ဓဘာသာရှိတယ်ဟိုဘက်မှာမြန်မာပြည်ရှိတယ်ဟိန္ဒူတွေရှိတယ်။တိုင်နဲ့တိုင်နေပြီးကျွန်တော်တို့အောက်လို့အတူတူဈေးမှာဆိုရင်လည်းအတူတူဈေးရောင်းတယ်။တယောက်ပြေတော့ကိုတယောက်သွားပြီးတော့ကူညီပေးတယ်။တယောက်ပါဝင်ကြတယ်ပျော်ရွှင်ကြတယ်ကျွန်တော်တို့အဲ့လိုအတူတူတကွာနေထိုင်ရင်းနဲ့ကျွန်တော်တို့2010နိုင်ပြိပကကိုခြေခံပြီးတော့အဲ့မှာမျိုးမင်းမျိုးဖတ်တွေကလာပြီးတော့ဒဇင်းတွေရောက်နေတယ်ခဏလေးခြုံပေးပါဆိုပြီးတော့ကျွန်တော်တို့ရဲ့အိမ်တွေအိုးတွေဖက်တွေဘာမဖြစ်ရဘူးကျွန်တော်တို့တောင်းဝန်ယူတယ်ဆိုပြီးတော့ကျွန်တော်တို့ကတိကဝဲတွေနဲ့ကျွန်တော်တို့ကိုသူတို့စီကပဲကျွန်တော်တို့ကိုကားတွေပါတဲ့အကုန်လုံးကိုလာပြီးတော့စီစဉ်ပေးတဲ့ကလေးတွေနဲ့တက်ကြီးတို့နဲ့အခုလက်ရှိနေတဲ့နေရာအဲကြောက်တလုံး IDB တခါမှကျွန်တော်တို့လာပြီးထားတယ်
ဒေါက်တာဒုက္ခသည်တူဖြစ်တဲ့မက်နီလာဝင်းကလည်းဒုက္ခသည်စခန်းထဲမှာအခက်အခဲတွေနဲ့နေထိုင်ကြရတဲ့အကြောင်းပြောပြပါတယ
်ရေလုံးကနေလောက်တယ်တန်ခါလုံးကနေလောက်တယ်မျိုးပေါ်ရခွဲရဆိုလို့ရှိရင်ရင်မောင်းပြီးပုံပုံဆိုင်ပြီးအကုန်လုံးလောက်တဲ့အတွက်ကျမတို့ဟာအဆင်ပြေရှုံးမွေးပြီးအစားအဝတ်နေရလဲအဆင်ပြေတတ်ပါတယ်အခု2012နောက်ပိုင်းမှာဆိုလို့ရှိရင်အစားအဝတ်နေရလုံးဝကြကြတည်တည်နဲ့အခက်အခဲများအများကြီးကြုံတွေ့နေရပါတယ်ဒီထက်ရောက်တဲ့အချိန်မှာကြားလို့ရှိရင်ကျမတို့ဟာလူဦးရေ1500ကျော်လောက်ရှိပါတယ်1500ကျော်လောက်မှာအသက်ဆုံးရှုံးရတယ်120လောက်ဟာနောက်ကျမတို့ဟာဒီနေရာမှာနေဖို့ဆိုတာကျမတို့တဲ့လုံးဝမသိတော့ပါကျမအမေတယောက်အနေနဲ့ပြောရမယ်ဆိုလို့ရှိရင်ကလေးတွေအစောဝနေကျမရဲ့ပညာရဲ့အကုန်ဆုံးရှုံးရပါတယ်
ပြည်တော်စုဆိုရတာဝန်ရှိတဲ့သူတွေနဲ့ဒုက္ခသည်တွေကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးသူတို့ဘက်ကလိုလားချက်တွေကိုတင်ပြထားပြီးဖြစ်တယ်လို့ကြောက်တလုံးဒုက္ခသည်စခန်းတာဝန်ခံကိုဖြူချေကပြောပါတယ
်2018ခုနှစ်ကဒေါက်တာဝင်းမြရေးဦးဆောင်တဲ့အဖွဲ့ပြည်တော်စုဝန်ကြီးရှောက်ပါလောက်ပါပါတယ်ကောက်ကွေးဝန်ကြီးပါတယ်ကျန်းမာရေးဝန်ကြီးပါတယ်အလုံးသမားလူဝင်မှုကြီးကြိုင်တဲ့အေးနဲ့ဒုက္ခအင်အားဝန်ကြီးပါတယ်ခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တကွာရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်တွေပါပါတယ်ကျွန်တော်တို့ IBS ကန်ကိုလာပါတယ်မှာကျွန်တော်တို့နဲ့ရှင်းတင်းဆွေးနွေးပါတယ်တန်တီပြည်နယ်ရချထားရတူကျွန်တော်တို့ရဲ့ပြည်နယ်နေရာချထားမှုပြီးကျွန်တော်တို့ရဲ့မြို့ရွာဖြစ်တဲ့အရာရှိရောက်ွက်တိုးရှိလို့ရောက်ွက်မှာပဲတန်တီနေရာချထားပေးပါလို့လူကြီးတွေရှိမှာပဲကျွန်တော်တို့ဝင်တိုးဆုံခက်ရှင်းဖြစ်ပါတယ်အခုနောက်ဆုံးပလန်ဖြစ်တဲ့2020မတ်လ10ရက်နေ့မှာနိုင်ငံတော်သမ္မတကြီးထံသို့လိုက်မူပြီးတော့နိုင်ငံတော်အတိုင်းအမခံထံကိုကျွန်တော်တို့လူထုတွေကျွန်တော်တို့ရဲ့ယမ်းမီယဖားတွေ IDB စကန်ယမ်းမီယဖားတွေကော်မတီတွေကကျွန်တော်တို့စတင်ပြီးဖြစ်ပါတယ
်ဒုက္ခသည်တွေကသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်ပြီးနေထိုင်လုပ်ကင်ကြခြင်းနဲ့ဆိုပေမဲ့လည်းဒီလိုဖြစ်လာနိုင်ခြင်းရှိတယ်ဆိုတာကိုတာဝန်ရှိသူတွေကမြင်မထားဘူးဆိုတာမေလ30ရက်နေ့စနေနေ့ကလုပ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်းမှာတမရယုံပြောခွင့်ရဦးစောထေပြောသွားတာကနေသိနိုင်ပါတယ
်အချို့ကလည်းမူရနေရာကိုပြန်ခြင်းနဲ့ဆိုတာရှိပါမှန်တယ်ဖြစ်နိုင်ရင်တော့မူလနေရာပြန်ထားရင်တော့ကောင်းတယ်သို့တော့ရခိုင်ပြည်နယ်အခြေအနေကြိုက်ဒီကြောက်ပြူကြောက်တလုံးလိုနေထားဖို့နည်းအဲ့နေထားမှာပြပါလိမ့်မယ်မူလနေရာနေရာတွေကိုပြန်နေထိုင်မှုသာသာတာဖြစ်မဖြစ်ပေါ့နော်ဒါရင်လည်းကြည့်ရပါပို့ပြီးတော့အဆင်ပြေအောင်အိမ်နေနဲ့ပေါ့နော်ဆိုထားရှိဖို့ဆောင်ရွက်တာဖြစ်ပါလုံနေတဲ့အချိန်မှာတချို့ IDB ခန့်ကလူတွေကအထင်လွဲတယ်ဂျာကြီးကိုဇုတ်အတင်းဆောင်နေပြီးတော့သူတို့အတင်းအဓမ္မရှိမှာမဟုတ်ပါဘူးကျွန်တော်အတင်းချက်မဖြစ်မနေသွားဆိုတဲ့ပုံစံမျိုးမလုပ်ပါဘူးဒါကျွန်တော်လူကပြန်ညှိနှိုင်းပြီးဆောင်ရွက်သွားမှာဖြစ်တယ်လို့ကျွန်တော်တို့ရှိခိုးပါတယ
်အစိုးရရဲ့ပြည်လဲနေရာချထားရေးအစီအစဉ်ကိုကြိုဆိုပေမဲ့လက်ရှိကြောက်တလုံးဒုက္ခသည်စခန်းကနေရွှေ့ပေးမယ်ဆိုတဲ့နေရာဟာလူအတိုက်ဝိုင်းတစ်ခုနေသင့်နေအပ်တဲ့နေရာဒေသမဟုတ်တဲ့အတွက်ဒုက္ခသည်တွေဘက်ကလက်မခံဘဲမနေလိုကြတာဖြစ်တယ်ဆိုတော့ကိုလည်းဒုက္ခသည်တွေကထောက်ပြကြပါတယ်ရှင်